အခုဆိုရင်ရွေးကောက်ပွဲကြီးကျင်းပဖို့နှစ်လကျော်ရက်အားဖြင့်ရက်ပေါင်း80ကျော်လောက်ပဲလိုပါတော့တယ်ပြီးခဲ့တဲ့ဩဂုတ်လ19ရက်နေ့တုန်းကအမေရိကန်အခြေစိုက်ကာတာစင်တာဟာမြမရွေးကောက်ပွဲဖြစ်စဉ်ဆိုင်ရာဒုတိယအစီရင်ခံစာနဲ့အကြံပြုချက်တွေကိုထုတ်ပြန်လိုက်ပါတယ်အဲ့ဒီအစင်ခံစားထဲမှာလာမဲ့ရွေးကောက်ပွဲလွတ်လပ်ပြီးတရားမျှတမှုရှိစေဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အစိုးရနဲ့နိုင်ငံရေးပါတီတွေအနေနဲ့ဘာတွေလုပ်ကင်ဆောင်ရွက်တင်တယ်လဲဆိုတာကိုအကြံပြုဖော်ပြထားပါတယ်ဘလို့ပဲဖြစ်ဖြစ်ရွေးကောက်ပွဲတစ်ခုလွတ်လပ်ပြီးတရားမျှတမှုရှိဖို့အတွက်အရေးကြီးဆုံးဟာဒိုင်လူကြီးတစ်ဖွဲ့တာဝန်ယူရတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ပါကာတာစင်တာကသူတို့ကိုဘာတွေထောက်ပြထားတယ်လဲဘာတွေလောက်ကင်ဆောင်ရွက်တင်တယ်လဲဆိုတာအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်အစီရင်ခံစာမှာပထမဆုံးအကြံပြုထားတာကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့လာမယ့်ရွေးကောက်ပွဲကြီးကိုပြည်သူလူထုတရက်လုံးယုံကြည်မှုရှိလာအောင်ဆောင်ရွက်ရေးပဲဖြစ်ပါတယ်။တကယ်လဲအရင်စစ်အာဏာရှင်ခေတ်ကအစိုးရအဖွဲ့မှထိတ်တန့်တာဝန်ထမ်းဆောင်ခဲ့တဲ့ဗိုလ်ချုပ်ကြီးဟောင်းတယောက်လည်းဖြစ်2010ရွေးကောက်ပွဲတုန်းကပြည်ခိုင်ဖြိုးပါတီကနေအမတ်အဖြစ်ဝင်ရောက်ရှင်ပြိုင်ခဲ့သူလည်းဖြစ်တဲ့ဦးတင်အေးဥက္ကဋ္ဌအဖြစ်ဆောင်ရွက်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုပြည်သူတွေနဲ့နိုင်ငံရေးပါတီအများစုကယုံကြည်မှုနှဲပါပါတယ်ကော်မရှင်အစဉ်အဆက်ကိုစစ်ဘုဟောင်းအများစုနဲ့ဖွဲ့စည်းထားတာကလည်းယုံကြည်မှုကြဆင်းစေပါတယ်ဒီအတွက်ပြည်သူတွေယုံကြည်လာအောင်ကော်မရှင်အနေနဲ့ရွေးကောက်ပွဲပြက်ကတိန်လူမျိုးကိုပုံနှိပ်ထုတ်ဝေဖြန့်ဖြူးတာမဲဆန္ဒရှင်စည်းရင်းကိုပြင်ဆင်ဖြည့်ဆွတ်တာမျိုးလုပ်ဖို့လိုတယ်လို့ဆိုပါတယ်နောက်တစ်ခုကတော့လုံခြုံရေးအခြေအနေအရရွေးကောက်ပွဲမကျင်းပနိုင်တဲ့မဲဆန္ဒနယ်မြေတတ်မှတ်ရေးကိစ္စပါဒါနဲ့ပတ်သက်ပြီးကော်မရှင်ဟာဘယ်လိုအကြောင်းတွေရှိလာရင်လုံခြုံရေးအရာရွေးကောက်ပွဲမကျင်းပနိုင်ပါဘူးဆိုတဲ့စနစ်ကျတဲ့စံသတ်မှတ်ချက်တစ်ခုထားရှိထုတ်ပြန်ဖို့ဖြစ်ပြီးအဲ့ဒီစံသတ်မှတ်ချက်နဲ့အညီလောက်ကင်ဆောင်ရွက်ပေးဖို့ဖြစ်ပါတယ်ဒီထက်အရေးကြီးတာကတော့ရွေးကောက်ပွဲနေ့မှာမဲလာပေးသူတွေကိုဘယ်လိုတသက်ခံကပ်ပြားတွေပါမှဖြစ်မယ်ဒါမှမဟုတ်ဘလို့အချက်လက်ပြည့်စုံတဲ့သူတွေကိုမှမဲပေးခွင့်ပြုမယ်ဆိုတာရှင်းရှင်းလင်းလင်းလှုပ်ထားသင့်တယ်လို့ဆိုပါတယ်ဒီအချက်ဟာအလွန်ရေးကြီးပါတယ်လက်ရှိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ချက်တွေအရဆိုရင်မဲစင်းမှာပါတဲ့သူပဲမဲပေးပိုင်ခွင့်ရှိမယ်မဲစင်းမှာမပါရင်မဲပေးခွင့်လုံးဝမရှိနိုင်ဘူးမဲစင်းမှာပါပေမဲ့အထောက်အထားခိုင်ခိုင်လုံလုံမပြနိုင်တာဒီအတွက်မဲယုံတာဝန်ရှိသူတွေရဲ့ဆုံးဖြတ်ချက်နဲ့မဲပေးပိုင်ခွင့်ရှိစေမယ်လို့ဆိုထားပါတယ်။ဒါဟာအတော်လေးကိုရေဘူးအကြလွန်ပြီးအောက်ခြေမဲယုံတာဝန်ရှိသူတွေနဲ့အာဏာပိုင်အဖွဲ့အစည်းတွေကိုအလွန်အကျွံလုပ်ပိုင်ခွင့်ပေးရရောက်သွားစေပါတယ်။မဲစင်းမှာပါပြီးအထောက်ထားအချက်အလက်မှန်ကန်ပြည့်စုံသူတွေကလွဲရင်ကျန်တဲ့သူတွေအားလုံးရဲ့မဲပေးပိုင်ခွင့်ဟာအောက်ခြေမဲယုံတာဝန်ရှိသူတွေနဲ့အာဏာပိုင်တွေရဲ့လုပ်ပိုင်ခွင့်တဲ့ရောက်သွားစေနိုင်တာမှုဒီလိုမဖြစ်ဖို့တိကျတဲ့စီမင်းစီကံသတ်မှတ်ချက်တွေထုတ်ပြန်ထားတဲ့အကြောင်းကာတာစင်တာကထောက်ပြထားပါတယ်အထက်ကတင်ပြထားတာနဲ့တစ်ဆက်တည်းဖြစ်တဲ့မဲပေးပိုင်ခွင့်စည်းရင်းနဲ့ပတ်သက်ပြီးပြည်သူတွေယုံကြည်မှုရှိလာအောင်လဲလုပ်ဖို့တိုက်တွန်းထားပါတယ်အခုဆိုရင်မဲစည်းရင်းထုတ်ပြန်ရမှာအမှားတွေများလွန်းတော့ပြည်သူတွေသီးမခံနိုင်စိတ်ပြက်လက်ပြက်ဖြစ်နေကြတာကိုလည်းနေရာအနှံ့မှာကြားနေရပါတယ်ဒါအပြင်ရွှေပြောင်းနေထိုင်သူတွေစစ်ဘေးရှောင်သူတွေနဲ့တဘာဝဘေးဒဏ်ဆင့်ပြီးဒုက္ခတွေဘဝကိုရောက်နေရသူတွေကိုလည်းမဲပေးခွင့်ရအောင်စီစဉ်ပေးတဲ့အကြောင်းအဲ့ဒါလိုစီစဉ်ပေးရမှာမဲစင်းတဲ့ဘသူတွေကိုဘလို့ထည့်သွင်းမယ်ဆိုတဲ့လုံထုံးလုံနည်းကိုပွင့်လင်းမြင်သာမှုရှိရှိထုတ်ပြန်ဖော်ပြထားတဲ့ကြောင်းတိုက်တွန်းထားပါတယ်ဒီအချက်ဟာတကယ်လည်းလိုအပ်ပါတယ်ဒီလိုအပ်ချက်တွေကိုစီကံစနစ်တကျပွင့်လင်းမြင်သာမှုရှိရှိထုတ်ပြန်မထားရင်အဲ့ဒီပြည်သူတွေမဲပေးခွင့်ရမရဆိုတာဟာကော်မရှင်အဆင့်ဆင့်ရဲ့လုတ်ပိုင်ခွင့်တည်းကျရောက်သွားပြီး မတမာမှုမမျှတမှုတွေဖြစ်ပေါ်လာနိုင်စေပါတယ်။အခုဆိုရင်နိုင်ငံရေးပါတီအများစုစိုးရိမ်နေကြတာကကြိုတင်မဲပေးမှုဆိုင်ရာကိစ္စတွေပါ။2010အတွေ့အကြုံအရအဲ့ဒီတုန်းကရွေးကောက်ပွဲကော်မရှင်ဟာကြိုတင်မဲနီးလန်းကိုတုံပြီးမတမာမှုတွေအများကြီးလုပ်ခဲ့တယ်လို့ကြဲကြဲပြန့်ပြန့်ယုံကြည်နေကြလို့လည်းဖြစ်ပါတယ်။ဒါကြောင့်လာမယ့်ရွေးကောက်ပွဲမှာကြိုတင်မဲပေးတဲ့ကိစ္စဖြစ်စဉ်တစ်လျှောက်လုံးကိုစောင့်ကြည့်သွားနိုင်ရေးကိစ္စအထူးသဖြင့်တပ်မတော်တပ်ရင်းတပ်ဖွဲ့အတွင်းမှာကြိုတင်မဲပေးတဲ့ကိစ္စကိုကောင်းကောင်းမွန်မွန်စောင့်ကြည့်ခွင့်ရရေးကော်မရှင်ကအကောင့်ထဲပေါ်ပေးဖို့ကာတာစင်တာကထောက်ပြထားပါတယ်ကာတာစင်တာကအရေးကြီးအကြံပြုထားတဲ့နောက်ဆုံးတစ်ချက်ကတော့ရွေးကောက်ပွဲအပြီးပထမမှုတွေရှိတယ်ဆိုတဲ့တိုင်ကြားချက်တွေကိုမှန်မှန်ကန်ကန်ကင်တွေပေးနိုင်ရေးကိစ္စပါရွေးကောက်ပွဲမှာအတိုက်ခံအမတ်တွေအနိုင်ရတဲ့အချိန်ရွေးကောက်ပွဲအပြီးတိုင်ကြားခံရတာတွေရှိလာနိုင်တယ်အဲ့ဒီမှာကော်မရှင်ကဖွဲ့စည်းပေးထားတဲ့ခုံရုံးတွေကနေအနိုင်ရအမတ်တွေကိုပါအရှုံးပေးပြီးပြည်ကင်ဖြိုးအမတ်လောင်းတွေကိုအနိုင်ပေးလိုက်နိုင်တယ်ဆိုတဲ့တန်တရာရှိနေကြပါတယ်တိုင်ကြားမှုတွေအတွက်ခုံရုံးတွေဖွဲ့ရမှာလူမှုအဖွဲ့အစည်းနဲ့နိုင်ငံရေးပါတီတွေရဲ့အကြံပြုချက်တွေကိုလက်ခံဖို့ခုံရုံးမှာလွတ်လပ်ပြီးအမိခိုကင်းတဲ့ပညာရှင်တွေကိုထည့်သွင်းဖွဲ့စည်းပေးဖို့တိုက်တွန်းထားတာတွေ့ရပါတယ်။အစီရင်ခံစာတစ်ခုလုံးကိုခြုံငုံပြီးသုံးသပ်ရရင်တော့ကာတာစင်တာရဲ့ထောက်ပြချက်တွေဟာမှန်ကန်ပြီးတကယ်လိုအပ်ချက်တွေနဲ့လည်းကန့်ညီနေတာကြောင့်ဒီအကြံပြုချက်တွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြည့်ပြည့်ဝဝလိုက်နာအကောင့်ထဲပေါ်ပေးသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။